Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီ15ရက်တနင်္လာနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမက်ကင်ဘူးထွေးနဲ့အတူကြီးညာပေးမှာပါဒီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအမေရိကန်နဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းထိပ်သီးညီလာခံဒီကနေ့စတင်ကျင်းပမှာနောက်ဒီမက္ကဆီကိုနိုင်ငံကိုရောက်ရှိနေတဲ့ပုတ်ရဟန်းမင်းကြီးဟာဒီကနေ့ဒီမက္ကဆီကိုနိုင်ငံကအစင်းအဆုံးပြည်နယ်တစ်ခုဖြစ်တဲ့ချီယာပတ်ကိုသွားမှာဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးတော်ဖို့ရှိပါတယ်ရှားဖောင်ရင
်ကောင်းပါပြီရှင်ဒီကချင်ပြည်နယ်ဘက်ကကြောက်စိန်တူးဖော်ရေးလုပ်ငန်းကိုဒေသခံတွေကန့်ကွက်နေကြတဲ့အခြေအနေအကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
အဲဒီနေ့ညနေ3နာရီကိုရုပ်သိမ်းပေးပါပေါ့မနေ့ကန်6နာရီကျရင်ကျွန်တော်တို့ဆိုင်းတောင်ကျွန်တော်အုပ်ချုပ်ရေးရုံးမှာဆွေးနွေးရမယ်ပေါ့ဒီလိုဖြစ်ကျင်တဲ့အတိုင်းဖြစ်စေရမယ်ပေါ့
ကြောက်စိန်တူးဖော်ရေးလုပ်ငန်းဆန္ဒပြရမှာပါဝင်တဲ့ဦးနော်လွန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူ American ASEAN ထိပ်သီးစည်းဝေးပွဲအကြောင်းနဲ့ရှမ်းပြည်ကတိုင်းရင်းသားလက်နက်ကင်နှစ်ဖွဲ့ကြားစစ်ရေးတင်းမာမှုအခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုအောင်နဲ့မခင်ပြူထွေးတို့ကကြီးညာပေးပါအောင်ရှင
်ကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာချ်မှာဒီကနေ့စတင်ကျင်းပမဲ့အမေရိကန်နဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းထိပ်သီးညီလာခံကိုအမေရိကန်သမ္မတဘရက်အိုဘားမားကကမ္ဘာကထပြုလို့ကျင်းပတာဖြစ်ပြီးအာဆီယံအတွင်းမှုချုပ်နဲ့လည်းအထူးထိပ်သီးဆွေးနွေးပွဲတရက်ကျင်းပသွားဖို့ရှိပါတယ်တရုတ်နဲ့ဂျပန်နိုင်ငံပြီးရင်ကုန်သွယ်ရေးလုပ်ငန်းတွေမှာစုစုပေါင်း 2.4 ထရီလီယံငွေကြေးလက်ပတ်မှုရှိပြီးလူဦးရေတန်း620ရှိတဲ့အာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ထိပ်သီးညီလာခံအတွင်းသမ္မတဥဘာမားအနေနဲ့မင်ကွန်းပြောဆိုမှာပါဒီထိပ်သီးညီလာခံကိုအာဆီယံအသင်းဝင်နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကာပူထိုင်းဘရူနိုင်းကမ္ဘောဒီးယားလောနိုင်ငံတို့ကသမ္မတတွေတက်ရောက်มาဖြစ်ပေမဲ့ဗီယက်နမ်နဲ့မြန်မာနိုင်ငံတို့ကအခြေအနေအကြောင်းမျိုးမျိုးကြောင့်ဒီဒုသမ္မတဦးညံထွန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့သားတက်ရောက်มาဖြစ်ပါတယ်ဒီကနေ့နဲ့မနေ့ကမှကျင်းပမဲ့ထိပ်သီးအစည်းအဝေးပွဲအတွင်းစီးပွားရေးလုပ်ငန်းတွေများစတင်ထူထောင်ရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေနောက်အကြမ်းဖက်မှုတိုက်ဖျက်ရေးလူမောင်ခိုကူးမှုတိုက်ဖျက်ရေးတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းဆွယ်တွေကိစ္စအပြင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသကြမှာဖြစ်တယ်လို့သမ္မတအင်ပီရောအရာရှိတွေကပြောပါတယ်အမေရိကန်ပြည်ထောင်စုလုံခြုံရေးနဲ့အနာဂတ်မှာပိုးပြီးတော့ချမ်းသာကျွယ်ဝလာဖို့အတွက်ဆိုရင်အာဆီယံနဲ့ဆက်ဆံမှုတွေလုပ်ဖို့လိုအပ်တယ်လို့လည်းအင်ဗျူရောကရှုမြင်ထားတာပါခင်ဗျာ
တူရကီနယ်စပ်တောင်ပိုင်းကီလိုမီတာအနည်းငယ်ကွာမှာရှိတဲ့အဇက်စ်မြို့ကိုစီးရီးယားကတ်လက်နက်ကင်တွေလက်ထဲအရောက်ခံမှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကဒီနေ့ပြောဆိုလိုက်ပါတယ်အမေရိကန်ကကူညီထောက်ပံ့ပေးနေတဲ့ကတ်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတူရကီကဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ပဲဒီကတ်တပ်ဖွဲ့တွေအနေနဲ့အနီးနားလေတပ်စခန်းကနေမဆုတ်ခွာဘူးဆိုရင်တူရကီတပ်ဖွဲ့တွေကအဲ့ဒီလေတပ်စခန်းကိုအသုံးပြုလို့မရတော့အောင်လုပ်ပစ်မယ်လို့ဝန်ကြီးချုပ်ဒါဗူတိုဂလူကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလကစပြီးဆီးရီးယားဆိုရတက်တွေဘက်ကနေကူညီတိုက်ခိုက်နေတဲ့ရုရှားကတော့ဒါဟာတူရကီရဲ့တင်းမာတဲ့အကြမ်းဖက်လုပ်ရဖြစ်လိမ့်မယ်လို့ဆိုပြီးဒီဘော်ဆွေနဲ့အကြောင်းဒီကနေ့ပဲထုတ်ဖော်ပြောဆိုထားပါတယ်။ဒီတော့တင်းမာပဲဆီးရီးယားကလည်းသူ့နယ်စပ်ထဲကိုတူရကီတပ်ဖွဲ့တွေစနေနေ့တုန်းကဝင်ရောက်ခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲပြောဆိုထားပါတယ်။ဒီဆွတ်ဆွဲချက်ကိုတူရကီကာကွယ်ရေးဝန်ကြီးကကန့်ကွက်ထားပြီးတော့တူရကီအနေနဲ့သူ့တပ်ဖွဲ့တွေကိုဆီးရီးယားနယ်စပ်ကိုကျော်လွန်ပြီးဖြန့်ကျက်ချထားဖို့အစီအစဉ်မရှိဘူးလို့ပြောဆိုပါရရှင်။
မက္ကဆီကိုနိုင်ငံကို9ရက်ခီးစဉ်နဲ့ရောက်ရှိနေတဲ့ပုတ်ဟမ်းမင်းကြီးဖရန်စစ်ဟာတနင်္ဂနွေနေ့ကမက္ကဆီကိုစီးတီမြို့တော်မှာရှိတဲ့အက်ကာတဖက်စင်ဂျေဘုံအရက်မှာကက်သလစ်ဘာသာဝင်ပေါင်း3000လောက်တက်ရောက်တဲ့ဝိပုစုတောင်းပွဲကြီးမှာတရားဟောခဲ့ပါတယ်။ဒီပွဲမှာဒန်းတူညီမျှမှုမရှိတာအကျင့်ပြတ်ချစားမှုနဲ့မွေးအစေဝါတရားမဝင်ကုန်ကူးမှုတွေကိုစန့်ကျင်ပြောကြားသွားပါတယ်။ဝင်းဝါချင်းဂုံတိတ်ခါနဲ့ချမ်းသာကြွယ်ဝမှုတို့ကိုလက်မခံတွန်းလှန်ကြဖို့ယုံကြည်သူတွေကိုပုတ်ဟမ်းမင်းကြီးကတိုက်တွန်းပြောခဲ့တယ်လို့မကောင်းဆိုးရွားရင်းနဲ့ဆိုရင်ဆွေးနွေးလို့မရဘူးဆိုတဲ့အချက်ကိုလည်းခေါင်းနဲ့ထည့်ထားကြဖို့တိုက်တွန်းသွားပါတယ်။ဝိပုပွဲအတွင်းနောက်ဆုံးပြုလုပ်တဲ့ဆူတောင်းမှုမှာတော့တိုင်းပြည်ရှေ့ကိုတိုးတက်ဖွံ့ဖြိုးရေးအတွက်ဆိုရင်မက္ကဆီကိုနိုင်ငံသားတွေအနေနဲ့ထိတ်တန့်ကနေရက်တီလှုပ်ဆောင်ကြဖို့တိုက်တွန်းသွားပါတယ်။ဒါအပြင်တနင်္ဂနွေနေ့ကဒီမက္ကဆီကိုစီးတီးကဖက်ဒီရီကိုဂိုမက်စ်ကလေးဆေးရုံကိုလည်းတွားရောက်ခဲ့ရမှာသမရဂရောအန်ဂျလီကာရီဗာရာလည်းအတူလိုက်ပါခဲ့ပါရယ်ဆေးရုံကနာမကျန်းဖြစ်နေတဲ့ကလင်းငယ်တွေကိုပိုဟင်ယဟန်မင်းကြီးကပွေဖက်နန်းရှုပ်ပြီးနှုတ်ဆက်ခဲ့တယ်လို့ဆယ်ဖီတပ်ပုံတွေလည်းအတူရိုက်ခဲ့ပါရယ်ကင်ဆာယောဂါပုံမှန်မဟုတ်တဲ့ပုံစံနဲ့မွေးလာတဲ့ကလေးတွေနဲ့ အာယုံကျော်ယောဂခံစားနေရတဲ့ကလေးတွေကိုဆောက်ရှောက်ပေးနေတဲ့ဆေးရုံဝန်ထမ်းတွေကိုလည်းကျေးဇူးတင်စကားပြောကြားသွားခဲ့ပါတယ်။ဒီကနေ့မှာတော့ပုံရဟမင်းကြီးဟာမက္ဆီကိုနိုင်ငံကအစင်းအဆုံးပြည်နယ်တစ်ခုဖြစ်တဲ့ချီယာပက်စ်ကိုသွားမှာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့ဖေဖော်ဝါရီလ15ရက်နေ့ဒီနေ့လာနေဟာနှစ်စဉ်မေးခင်ပြည်တော်ဆွနီရဲ့သမရဖြစ်တာကြောင့်နိုင်ငံတော်ကအကြောင်းသူအကြောင်းသားတွေနဲ့ဝန်ထမ်းတွေဒီကနေ့မှာအားလည်းရရကြပါတယ်။သမရနေ့ကိုအမေရိကန်ပြည်တော်ဆွရဲ့ပထမဆုံးသမရဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့အဖြစ်နဲ့တည်ထားကြတာပါ။ဒါပေမဲ့သမရဝါရှင်တန်ရဲ့မွေးနေ့ကဖေဖော်ဝါရီလ22ရက်နေ့ပါ။သမရကိုဂုဏ်ပြုတဲ့အနေနဲ့အဲ့ဒီနေ့ကိုဖက်ဒရယ်အားလည်းရဲ့အဖြစ်နဲ့1896ခုနှစ်ကစတင်သတ်မှတ်ခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာတော့16ချိန်မြောက်အမေရိကန်သမရအိဗရာဟင်လင်ကွန်ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ12ရက်နေ့ကိုလည်းအတူတူကဂုဏ်ပြုလာခဲ့ရကနေသမရနေ့ကျင်းပတဲ့ရက်ဟာလည်းတဖြည်းဖြည်းနဲ့ပြောင်းလဲလာခဲ့ပါတယ်။သမရလင်ကွန်ရဲ့မွေးနေ့ကိုပြည်내တချို့မှဂုဏ်ပြုဆင်နွှဲကြတာရှိပေမဲ့လို့တရားဝင်ဖက်ဒရယ်အားလည်းရဲ့အနေနဲ့ကတော့တခါမှမသတ်မှတ်ခဲ့ဘူးပါဘူး။1968ခုနှစ်မှာတော့ကွန်ဂရက်လွှတ်တော်ကနေသမရနေ့ကိုရက်အမျိုးမျိုးကျင်းပနေရကနေဘယ်နေ့ဘယ်ရက်ဆိုပြီးတော့တသက်မမတ်ပြဋ္ဌာန်းတဲ့ဥပဒေတရက်ကိုချမှတ်ပေးခဲ့ပါတယ်။သမရဝါရှင်တန်ရဲ့မွေးနေ့ဘယ်နေ့ပဲကြာရကြာရောက်အဲ့ဒီနေ့အစားပြည်သူတွေကိုစနစ်တနင်္ဂနွေအားလည်းရက်တွေနဲ့ပေါင်းပြီးတော့၃ရက်ဆက်တိုက်အားလည်းရက်ခန်းစားရစေဖို့အတွက်ဖေဖော်ဝါရီလတတိယပတ်ရက်တနင်္လာနေ့တိုင်းကိုသမရနေ့အဖြစ်နဲ့လွှတ်တော်ကသတ်မှတ်ပေးခဲ့တာပါ။ဒါကြောင့်သမရနေ့ဟာသမရဝါရှင်တန်ရဲ့မွေးနေ့ကိုအစွဲပြုအထိမ့်မှတ်ပြုပြီးတော့ဆင်နွှဲတာဖြစ်ပေမဲ့လို့သမရရဲ့အမှန်တကယ်မွေးနေ့တော့ဘယ်တော့မှမတိုက်ဆိုင်ခဲ့ပါဘူးရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့လာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။ကြိုတင်သတ်မှတ်ထားတာတွေမရှိဘဲတာလီဘန်တွေနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးသွားဖို့အလားအလာတွေရှိတယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းအာဖဂန်နစ္စတန်သမ္မတအာရှ်ရက်ဖ်ဂါနီရဲ့ထိပ်တန်းအကြံပေးတစ်ယောက်ကပြောဆိုရတယ်။ဒီလကုံမတိုင်ခင်မှာကျင်းပပြစ်ဖို့ရှိတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်မှုတွေလည်းလုပ်နေပါတယ်။မကြသေးခင်ကပါကစ္စတန်ဆိုင်ယာအာဖဂန်သမ္မတဖြစ်ခန့်ထားတဲ့အိုမာဇခီဘွာနဲ့အာဖဂန်ငြိမ်းချမ်းရေးအတွက်ပါကစ္စတန်ဘက်ကအပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုအပေါ်အတိအမှတ်ပြုတယ်လို့ VOA နဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောဆိုရတယ်။ဒီတော့တွင်လွန်ခဲ့တဲ့လကတာလီဘန်တွေရဲ့လက်ချက်ကြောင့်လူ21ဦးသေဆုံးခဲ့ရပြီးပိတ်ထားတဲ့ပါကစ္စတန်တပ်တော်တခုဒီကနေ့မှပြန်လည်ဖွင့်လှစ်လိုက်ပါတယ်။ပါကစ္စတန်အနောက်မြောက်ပိုင်းချာဆဒါမျိုးကဘက်ချ်ကန်တက်သူရဲ့လက်ထောက်အကြီးအကဲဖာဇယ်ရဟင်မာဝက်ကလုံခြုံရေးအခြေအနေတင်းကျပ်ထားတဲ့အောက်မှာအခုလိုကြောင်းပြန်ဖွင့်နိုင်တဲ့အပေါ်ဝန်တာကြောင့်ပြင်သစ်သတင်းဌာနကိုပြောပါရယ်။ဇန်နဝါရီ20ရက်နေ့ကတိုက်ခိုက်ခဲ့တဲ့အကြမ်းဖက်သမားတွေကိုစိတ်သက်ရေးရာအရပြန်ပြီးတော့ထိုးစစ်ဆင်တဲ့ယူရချက်နဲ့အခုလိုကြောင်းပြန်ဖွင့်ခဲ့တာလို့သူကပြောပါရယ်။တာလီဘန်အဖွဲ့ကခွဲထွက်လာတဲ့ခလီဖာဥမာမန်ဆော့ကဇန်နဝါရီလတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပြီးပါကစ္စတန်ပညာရေးဆိုင်ရာအဖွဲ့အစည်းတွေဟာအစ္စလမ်ဝါဒအပေါ်စန့်ကျင်သူတွေစုစည်းရနေရဖြစ်တယ်လို့ပြောဆိုခဲ့ပါရယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်ကဂျပန်အစုရှယ်ယာတွေအကြီးအကျယ်ကျဆင်းခဲ့ပြီးဒီ2015ခုနှစ်နောက်ဆုံး3လအတွင်းစီးပွားရေးသတင်းစိုးတွေကိုပဲကြားခဲ့ရပြီးတဲ့နောက်ဒီနေ့တနင်္လာနေ့မှာတော့အစုရှယ်ယာဈေးတွေပြန်တက်လာပါရယ်။ပြီးခဲ့တဲ့သတင်းပတ်အတွင်း17ရာခိုင်နှုန်းအထိကျဆင်းခဲ့ပြီးတဲ့နောက်ဒီကနေ့မှာဂျပန်နီကေးအစုရှယ်ယာအညွန်ကိန်း900ရာခိုင်နှုန်းအထက်ကိုပြန်တက်လာခဲ့ပြီးတော့ဒါဟာသမိုင်းတွင်တဲ့အထိတစ်ရက်ထဲမှာဈေးအမြင့်ဆုံးတက်သွားတာလည်းဖြစ်ပါတယ်။ကမ္ဘာဈေးကွက်မှာဂျပန်ပို့ကုန်ပစ္စည်းတွေပို့ပြီးတော့ဈေးတက်တာသွားစေတဲ့အမေရိကန်ဒေါ်လာနဲ့ရှင်ရင်ဂျပန်ယန်ဈေးကျသွားတဲ့သတင်းကြောင့်လည်းရင်းနှီးမြှုပ်နှံသူတွေဝမ်းသာနေကြပါတယ်။ဟောင်ကောင်တောင်ကိုရီးယားနဲ့ဒီအော်စတြေးလျအစုရှယ်ယာဈေးတွေလည်းဒီကနေ့အတက်နဲ့ဈေးပိတ်ပါတယ်။ရှန်ဟိုင်းအစုရှယ်ယာအညွန်ကိန်းကတော့တရုတ်နှစ်သိက္ကူအားလည်းရဲ့အပြီးပြန်ဖွင့်တဲ့ပရမဆုံးနေ့မှာ1ရာခိုင်နှုန်းအောက်ကျသွားပါတယ်။ဇန်နဝါရီလအတွင်းတရုတ်သွင်းကုန်ပစ္စည်းတွေ18ရာခိုင်နှုန်းကျဆင်းသွားတဲ့တစ်ချိန်ထဲမှာနိုင်ငံခြားတင်ပို့ကုန်တွေလည်း17ရာခိုင်နှုန်းကျဆင်းတာကြောင့်ကမ္ဘာဒုတိယစီးပွားရေးအင်အားကြီးဆုံးတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကျဆင်းခဲ့ရတာပါရှင်
။ Israel ဝန်ကြီးချုပ်ဟောင်းအေဟူအိုမာဟာလက်စားမှုဥပဒေအလွဲသုံးစားပြမှုနဲ့ထောင်ဒဏ်19လဒီကနေ့စတင်ကျခံရပါတယ်။အသက်80အရွယ်ဝန်ကြီးချုပ်ဟာအစ္စရေးအလယ်ပိုင်းကမက်ဆီယာဟုအချင်းထောင်ကိုမလာမီသူဟာအပြစ်မရှိသူဖြစ်ကြောင်းပြောဆိုထားတဲ့ဗီဒီယိုကိုထုတ်ပြန်ခဲ့ပါတယ်။ဝန်ကြီးချုပ်တယောက်အနေနဲ့အစ္စရေးနိုင်ငံသားတွေလုံခြုံရေးဆိုတဲ့အမြင့်ဆုံးတာဝန်ကိုယူခဲ့ရပေမဲ့ဒီကနေ့မှာတော့သူဟာအချင်းချခံရပြီဖြစ်တယ်လို့ပြောပါတယ်။ဂျေရုရှလင်မြို့တော်ဝန်အဖြစ်သူတာဝန်ယူစဉ်မှာအငင်းပွားမှုတွေဖြစ်ခဲ့တဲ့အင်အားဆောက်လုပ်ရေးလုပ်ငန်းတစ်ခုကနေငွေကြေးအတော်များများလက်ယူခဲ့တယ်ဆိုပြီး2014ခုနှစ်ကသူ့ကိုဆွဲချက်တင်ခဲ့တာပါ။အစောပိုင်းကအိုမာအပေါ်လက်စားမှုနဲ့ထောင်ဒဏ်6နှစ်ချမှတ်ခဲ့ပေမဲ့အစ္စရေးတရားရုံးချုပ်ကထောင်ဒဏ်18လပြောင်းလဲချမှတ်ခဲ့တာပါလက်ရှိကြားခံရမယ့်ပြစ်ဒဏ်ကိုထပ်ပေါင်းပြီးအောက်တရားရုံးတရုံးကဥပဒေအလွဲသုံးစားမှုနဲ့ထောင်ဒဏ်တစ်လထပ်မံတိုးမြှင့်ပြီးတော့ချမှတ်ခဲ့ပါရခင်ဗျာ
ဩစတြေးလျနိုင်ငံမှာဒေါ်လာ3900လောက်တန်ဖိုးရှိတဲ့မူးယစ်ဆေးတွေသိမ်းဆည်းရမိခဲ့ပြီးဒါဟာဩစတြေးလျနိုင်ငံတမိုင်းမှာပမာဏအများဆုံးမူးယစ်ဆေးတွေကိုဖမ်းမိနိုင်ခဲ့တာဖြစ်ပါတယ်ဆစ်ဒနီမြို့ကကုန်ပစ္စည်းတွေတုံလောင်တဲ့နေရာအတော်များများမှာသင်းမောနဲ့တင်ပို့တဲ့ကိုတိန်နာတစ်တာကြီးတွေထဲမှာဖွက်ထားတဲ့လူတွေကိုအင်မတန်ဆွဲလန်းစေတဲ့မက်သက်ဖက်တမင်းဆေးရည်920လီတာကျော်ကိုဒီဇင်ဘာလမှာတွေ့ရှိသိမ်းမိတာဖြစ်ပါတယ်ice ဆိုပြီးဒီဩစတြေးလျမှာလူသိများတဲ့မူးယစ်ဆေးတွေကိုအမှုပညာပစ္စည်းတွေ jelly လိုပစ္စည်းတွေထည့်သွင်းချုပ်လုပ်ထားတဲ့အမျိုးသမီးအထွန်းခံတွေထဲမှာထည့်ပြီးတော့တရုတ်နိုင်ငံကနေတင်ပို့လာတာဖြစ်ပါတယ်အခုလိုဖမ်းမိလိုက်တဲ့အတွက် ice မူးယစ်ဆေးစွဲနေသူ 3.6 တန်းရဲ့လက်ထဲမူးယစ်ဆေးတွေမရအောင်ကောက်ကွယ်နိုင်ခဲ့တယ်လို့တရားသူကြီး Michael Keenan ကဒီနေ့တင်းနေလာနေ့မှာသတင်းထောက်တွေကိုပြောခဲ့ပါတယ်ဒီမူးယစ်ဆေးဖမ်းဆီးမှုနဲ့ပတ်သက်လို့ဟောင်ကောင်က3ယောက်အပါအဝင်တရုတ်နိုင်ငံသား4ယောက်ကိုလည်းဖမ်းဆီးခဲ့ပြီးတော့ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်တော့သူတို့အားလုံးဒီတသက်တကျွန်းပြစ်ဒဏ်ချခံရလိမ့်မယ်လို့တရားရေးဝန်ကြီးခီနန်ကပြောပါတယ်ကွန်မြူနီတရုတ်နိုင်ငံကနေတင်သွင်းလာတဲ့မက်သက်ဖက်တမင်းမူးယစ်ဆေးတရားမဝင်တင်သွင်းတဲ့လုပ်ငန်းဟာကမ္ဘာမှာအမျက်အစွန်အများဆုံးလုပ်ငန်းတွေကတစ်ခုဖြစ်ပါတယ်အခုလို့ဖမ်းမိတာဟာမူးယစ်မောင်းကိုတင်ပို့မှုတွေကိုချိန်မုံမို့တရုတ်နဲ့ဩစတြေးလျနိုင်ငံတို့ပြီးခဲ့တဲ့နိုဝင်ဘာလကစတင်ပူပေါင်းလုပ်ကိုင်မှုရဲ့ရလဒ်လည်းဖြစ်ပါတယ်ရှင်
နယူးဇီလန်နိုင်ငံခရစ်ချတ်ချ်မြို့မှာပြင်းအား 5.9 ရှိတဲ့ငလျင်တစ်ခုတင်းငုံနေနေကလှုပ်ခတ်သွားပါတယ်။ဒါပေမဲ့ပြင်းထန်တဲ့ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်တဲ့သတင်းတွေကတော့တေချာထွက်မလာသေးပါဘူး။ငလျင်ဟာမြို့နဲ့18ကီလိုမီတာလောက်ဝေးတဲ့မြေရောက်10ကီလိုမီတာလောက်မှာဗဟိုပြုလှုပ်ခတ်သွားတာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မခင်ပြူထွေးတို့ကကြေညာပေးကြတာပါဆက်လက်ပြီးသတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်။ကချင်ပြည်နယ်ကကြောက်စိန်2ဖော်ရေးလုပ်ငန်းနဲ့ပတ်သက်ပြီးဒေသခံတွေကန့်ကွက်နေကြတာကိုမတင်ပြခင်မှာအခု American ASEAN ထိပ်သီးစည်းပွဲကျင်းပမယ့်အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။အမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲကိုပထမဆုံးအကြိမ်ဖြစ်အမေရိကန်ပြည်ထောင်စုမှဒီကနေ့စတင်ကျင်းပတော့မှာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားလက်ခံကျင်းပပြီးအာဆီယံနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပေမဲ့မြန်မာသမ္မတဦးသိန်းစိန်ကတော့မတက်ဖြစ်ပါဘူး။အမေရိကန်နဲ့အာဆီယံမြန်မာနိုင်ငံတို့ရဲ့ဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့ညီလာခံမှာတည်င်းယူဖို့ကယ်လီဖိုးနီးယားပြည်နယ်ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကိုဆက်သွယ်မေးမြန်းထားပါရရှင်။
အခုကိုကျော်ကျော်တန်းရအခုရောက်နေတဲ့ဒီ American ASEAN ထိပ်သီးအစည်းအဝေးอ่ะဗောနော်ကိုကျော်ကျော်တန်းသိရသလောက်အဓိကဆွေးနွေးမဲ့အကြောင်းအရာတွေကဘာတွေလဲရှင
်အဓိကဆွေးနွေးမဲ့အကြောင်းအရာတွေကသူတို့တရားဝင်ထုတ်ပြန်ထားတဲ့ဆွေးနွေးပွဲအကြောင်းအရာဆိုရင်တင်းလာအင်္ဂါ၂ရက်ဆွေးနွေးကြမှာဖြစ်ပါတယ်တင်းလာနေ့မှာသူတို့ဒီညနေ 3:35 ပေါ့လေအဲ့ဒီအချိန်လောက်မှာစပြီးတော့ဒီ ASEAN စီးပွားရေး101เนี่ยปัตตบีซูติทวินไซยาโรงงานนี่ကိုမြင့်တင်အားပေးဖို့ဆိုတဲ့အကြောင်းအရာကိုဒီဒီနေ့တနင်္လာနေ့မှာစတင်ပြီးတော့ဆွေးနွေးကြမှာပါဒါကအင်္ဂါနေ့ကျရင်တော့ကျွန်တော်တို့မနေ့9နာရီဘက်မှာเอเชียပစိဖိတ်ဒေတာငင်းချင်းရေချောချမ်းသာရေးနဲ့လုံချုံရေးဆိုတဲ့ခေါင်းစဉ်အောက်မှာဆွေးနွေးကြဖို့အကြောင်းအရာကိုရှိပါတယ်အဲဒီခေါင်းစဉ်တွေအောက်မှာပဲကျွန်တော်တို့ဆွေးနွေးမယ်လို့ခန့်မှန်းထားကြတဲ့အကြောင်းအရာတွေမှာတော့ရှိတော်ရှာဒေတာတွေမှာအဓိကအကြောင်းကကိစ္စတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်တွေနေနေပိုင်ဆိုင်မှုဆိုင်ရာဘွားဒီတဲ့ကိစ္စတွေပါပါလိမ့်မယ်။တခါအမေရိကန်နဲ့အာဆီယံဒေတာကြားစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေပါပါလိမ့်မယ်။ဒါအပြင်ကိုဒီသမရဘရာဂိုဘာမားနဲ့ထိပ်သီးစည်းဝေးတက်လာတဲ့အာဆီယံခေါင်းဆောင်တွေတဲ့နိုင်ငံတည်တိကအာဆီယံခေါင်းဆောင်တွေကြားထဲမှာအနိုင်ငံချင်းပေါ့လေဒီကြားအလို့တဘောပြေဆုံးဆွေးနွေးကြရည်လည်းရှိလိမ့်မယ်လို့ခန့်မှန်းထားတာတွေပဲရှိပါရခင်ဗျာ။
ဟုတ်ကဲ့ရှင်ပြီးတော့ဒီထိပ်သီးဆွေးနွေးပွဲอ่ะဗောနော်ဒီအမေရိကန်နဲ့အာဆီယံဟိုအကြားဘယ်လောက်ထိအရေးပါပါသလဲရှင
်ပြောမယ်ဆိုရင်တော့အခုဒီဒီကနေ့ကျင်းပမယ့်ထိပ်သီးစီအဝေးကအမေရိကန်သမ္မတတယောက်အနေနဲ့အာဆီယံဒေသကအာဆီယံဖွဲ့ဝင်နိုင်ငံတွေကဆယ်နိုင်ငံစလုံးကခေါင်းဆောင်10ယောက်ကိုဖိတ်ခေါ်ပြီးတော့အမေရိကန်မှာထိပ်သီးစီအဝေးကျင်းပတာဒါပထမဦးဆုံးကြိပါပဲဒါကဒီအစည်းအဝေးကျင်းပမယ့်နေရာကလည်းပဲတမိုင်းဝင်နေရာတခုလို့ပြောရမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့3နှစ်တုန်းကဒီနေရာမှာတရုတ်သမ္မတရှီကျင်းဖြစ်နေတဲ့တော့ဥပမာသိဆိုပြီးတော့ထိတိအစည်းအဝေးကျင်းပခဲ့မှုပါတယ်။ဒီနေရာမှာပဲအခုဒီအာဆီယံခေါင်းဆောင်အာဆီယံနိုင်ငံ10နိုင်ငံကခေါင်းဆောင်10ကိုဖိတ်ခေါ်ပြီးတော့အမေရိကန်အာဆီယံထိတိအစည်းအဝေးကျင်းပပါပါ။ကျွန်တော်တို့ဒီစီထိတိအစည်းအဝေးနဲ့ပတ်သက်ပြီးတော့နောက်ကတမိုင်းကြောင်းတွေထုတ်ပေးထားတဲ့အခါမှာလည်းပဲပြန်ကြည့်မယ်ဆိုရင်အမေရိကန်သမ္မတဥပမာလက်ထက်မှာဥပမာအစိုးရလက်ထက်မှာရယ်ကနေအာဆီယံကြားဆက်ဆံရေးကအရင်အရင်ဆက်ဆံရေးတွေနဲ့မတူပဲအတော်လေးကိုတိုးတက်လာတယ်လို့ပြောရမှာပါ။တမရဥပမာကအမေရိကန်တမရတယောက်အနေနဲ့ဆိုအာဆီယံလေးတောင်ရင်းကိုအများဆုံးအများဆုံး ရင်သမရအိမ်နဲ့ရှင်ပေါ့လေဒီညစောလောက်ခဲ့တဲ့ဒီသမရဒူးလည်းဖြစ်ပါတယ်ဆိုပြောမယ်ဆိုရင်တော့ဒီစီဝေးဟာအတင်းတန်းအရာဖြစ်ဖြစ်ဒီဥတကံအရာပဲဖြစ်ဖြစ်ဒီအမေရိကန်နဲ့အာဆီယံရှစ်တော်အစားတွေကကြာဆက်ဆံရေးမှာဟလာ82သွားဖို့အခြေခံကောင်းကိုတည်ဆောက်တဲ့အစီအွေတစ်ခုလို့ပြောလို့ရနေတာကြောင့်အရေးပါတယ်လို့ကျွန်တော်လူဆိုရမှာပါ
ဟုတ်ကဲ့ပါရှင်ဆိုတော့ခုနကကိုကျော်သိန်းပြောတာကတော့ဒီအာဆီယံ10နိုင်ငံရဲ့နိုင်ငံခေါင်းဆောင်တွေအားလုံးကိုဖိတ်တာပေါ့နော်ဒါပေမဲ့အဲ့မှာတည်ရတာကမြန်မာသမ္မတဦးသိန်းစိန်ကမတက်ရောက်ဘူးပေါ့နော်ဆိုတော့သမ္မတဦးသိန်းစိန်မတက်ရောက်တဲ့အပေါ်မှာရောဒီအမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးကိုဘယ်လိုမျိုးကြက်ရိုက်စေနိုင်လဲရှင
်ဟုတ်ပါတယ်သမ္မတဦးသိန်းစိန်မတက်ဘူးလို့မြန်မာဆိုတဲ့ဘက်ကတရားဝင်ထုတ်ပြန်ထားပါတယ်သမ္မတဦးသိန်းစိန်ကိုစားဒုတိယသမ္မတဦးညံထုတ်တက်ပါမယ်တခြားနိုင်ငံတွေကတော့ကျွန်တော်တို့ဒီသားလောက်လက်ရှိတာဝန်ယူထားတဲ့အစိုးရဖွဲ့အကြီးကဲတမရဆိုတဲ့တမရဝန်ကြီးချုပ်ဆိုတဲ့ဝန်ကြီးချုပ်တက်ကြမဲ့စီစဉ်မျိုးကျွန်တော်တို့တွေ့ရပါတယ်ဆိုတော့တမရဦးသိန်းစိန်ကတော့လက်ရှိမြန်မာအစိုးရရဲ့အကြီးကဲပေါ့လေဒါပေမဲ့လည်းတိတ်မကြခင်မှာပဲသူရဲ့တမရတတန်းအကုန်ဆုံးတော့ပါ AP လာဇန်းဆိုရင်လည်းဒါနောက်ထပ်တမရအစ်တူဆောင်တဲ့အစိုးရအဖွဲ့လက်ထက်အာဏာလွှဲပြောင်းပြရတော့မှာဆိုတော့အမေရိကန်ပြည်တော်စုကလည်းပဲသူကတတမမဒီသမရနဲ့ဆက်ဆံတဲ့ဒီသမရရဲ့အစိုးရဒီသမရဦးဆောင်တဲ့အစိုးရအဖွဲ့နဲ့ဆက်ဆံတဲ့ဆိုတာမဟုတ်ဘဲနဲ့အမေရိကန်နဲ့မြန်မာနိုင်ငံကနှစ်ဖက်ဆက်ဆံရေးတခါသူကလူလူချင်းချင်းကြဆက်ဆံရေးဆိုတာကိုလည်းပဲအားပေးမြင့်တနာတွေရှိတဲ့အခါကျတော့မိသုံးဝင်ဖြစ်စီသမရဦးသိန်းစိန်မတက်ဘူးဆိုပေမဲ့လည်းလက်ရှိရှိနေတဲ့ဆက်ဆံရေးပေါ်မှာအခြေခံပြီးတော့နောက်တက်လာမဲ့သမရဦးဆောင်တဲ့အစိုးရလက်ထက်မှာလည်းပဲအမေရိကန်နဲ့အာဆီယံကြအမေရိကန်နဲ့မြန်မာနိုင်ငံကြဆက်ဆံရေးကဟိုဒီထက်တော့ရိုးရိုးသွားစရာအကြောင်းမရှိဘူးလို့မြင်လို့ရပါတယ်သမရဦးသိန်းစိန်မတက်ဘူးဆိုပေမဲ့လည်းဒုတိယသမရဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တမှာဖြစ်တဲ့အတွက်ဒီဆက်ရှိနေပြီးသားဆက်ဆံရေးအခြေခံအပေါ်မှာနောက်တက်လာတဲ့သမရဦးဆောင်တဲ့အစိုးရအဖွဲ့ကနေပြီးတော့ဆက်ပြီးတိဆောက်သွားမယ်ဆိုရင်အမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးမြန်မာဒီမိုကရေစီရေးနဲ့လူ့ခွင့်ရေးပြည်ပင်ပြောင်းရေးမှာအမေရိကန်ရဲ့အခန့်ကဏ္ဍအစတွေကတော့အလားအလာကောင်းနေဆက်ရှိသွားမယ်လို့ပဲကျွန်တော်တို့ယူဆလို့ရပါတယ်
American ASEAN ထိပ်သီးဆွေးနွေးပွဲကျင်းပရာနေရာမှာရောက်နေတဲ့အကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်။အခုကချင်ပြည်နယ်ကကြောက်စိန်တူဖော်ရေးလုပ်ငန်းကြောင်းနဲ့ပတ်သက်ပြီးတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိန်တူဖော်ရေးလုပ်ငန်းတွေမှာဒေသခံတွေကန့်ကွက်ဆန္ဒပြနေတာဒီကနေ့3ရက်ပြည်လာတဲ့အချိန်မှာအာဏာပိုင်တွေကပြည်လည်အောင်ဆောင်ရွက်ပေးဖို့ကတိပေးခဲ့တဲ့နောက်ဆန္ဒပြသူတို့ကလမ်းပိတ်ဆို့တားဆီးမှုတွေကိုရဆိုင်ဖို့ဆုံးဖြားလိုက်ကြပါတယ်။ကြောက်စိန်လုပ်ငန်းတွေမှာမတော်တဆမှုတွေမကြာခဏဖြစ်တာကြောင့်မကျေနပ်ရာကနေဆန္ဒပြသူတို့ကတော့အာဏာပိုင်တွေထံကတည်တည်ကြကြအာမခံချက်မရမချင်းဆက်လက်ဆန္ဒပြသွားမယ်လို့ပြောပါတယ်ဖာကန်ဒေတာကတင်းမာမှုအခြေအနေကိုတော့ VOA မြန်မာပိုင်းကအကူမှုဆိုတာတင်ပြထားပါရရှင်
။ဟုတ်ကဲ့ဖာကန်ဒေတာမှာမြေသေးရင်တွေမြို့ရွာအတွင်းဖြတ်တန်းမောင်းနေတာကြောင့်ရင်တိုက်မှုမကြာခဏဖြစ်ပြီးလူတွေသေဆုံးတာ၊စွန့်ပစ်မြေစာပုံပြိုကျပြီးလူသေဆုံးတာ၊ချောင်းမြောင်းတွေတိမ်ကောပြီးရေကြီးရေရှမ်းဖြစ်တာနဲ့ဒိုင်နမိုက်အသုံးပြုပြီးတူးဖော်တာကြောင့်နေအိမ်တွေထိခိုက်တာတွေကိုဖြေရှင်းဖို့အတွက်စနေနေ့ကစတင်ပြီးလမ်းတွေပိတ်ဆို့ဆန္ဒပြခဲ့တာဖြစ်ပါတယ်။ဒီကနေ့3ရက်မြောက်နေ့မှာတော့ဆန္ဒပြသူတွေကိုအာဏာပိုင်တွေကလာရောက်တွစ်ဆုံပြီးနှစ်ဖက်ညှိနှိုင်းဖို့ဖိတ်ခေါ်ခဲ့တယ်လို့ပြည်လဲအောင်ဆောင်ရွက်ပေးမယ်လို့ကတိပြုခဲ့တဲ့နောက်ဆန္ဒပြတာတွေကိုရုတ်သိမ်းတော့မှဖြစ်ကြောင်းစိုင်းတောင်ဒေသဆန္ဒပြရမှာပါဝင်တဲ့ဦးနော်လွန်ကပြောပါတယ
်။လာဆွေးနွေးတယ်ဌာနဆိုင်ရာအကလုံးလာပါတယ်။အဲ့ဒီကျွန်တော်တားထားတဲ့နေရာမှာမဲ့လာဆွေးနွေးသွားပါတယ်။အေးဒီနေ့ညနေ3နာရီကိုရုတ်သိမ်းပေးပါပေါ့။မနေ့ကန်6နာရီကျရင်ကျွန်တော်ဆိုင်းတောင်ကျွန်တော်အုပ်ချုပ်ရေးရုံးမှာဆွေးနွေးရမယ်ပေါ့ဒီလူလူစုဖြစ်ခြင်းနဲ့အတိုင်းဖြစ်စေရမယ်ပေါ့အဲမျိုးနဲ့အုပ်ချုပ်ရေးမှုကသာဝန်ယူကြည့်ခံသွားတော့ပေါ့အဲဒီညနေ3နာရီကျော်ရင်ဟိုရုပ်သိမ်းမှုအစီအစဉ်ရှိတယ
်မျိုးနဲ့အုပ်ချုပ်ရေးမှုဘက်ကနှစ်ဖက်ဆွေးနွေးညှိနှိုင်းနေချိန်မှာမြေတဲကားတွေဖြတ်တန်းသွားလာတာမလုပ်ဖို့အမခန့်ကြောင့်ပြောဆိုသလိုလူထုဘက်ကလည်းတောင်းဆိုတာတွေမရရင်ဆက်လက်ဆန္ဒပြသွားမှာဖြစ်ကြောင်းဦးနော်လွန်ကပြောပါတယ်ဖာကန်ဒေသမှာလမ်းပိတ်ဆို့ဆန္ဒပြနေတာအနည်းဆုံး၄နေရာလောက်ရှိပြီးလုံခင်းဘက်က၃နေရာကတော့တိကျတဲ့အမခန့်ချက်မရတာကြောင့်ဆန္ဒပြတာကိုရုတ်သိမ်းမှမဟုတ်ကြောင်းဥဆောင်ပါဝင်သူတဦးကပြောပါတယ
်။ကျွန်တော်အပိုင်းကတော့ခဏမကမြို့နယ်မိုးတို့ဒီရဲမြို့နယ်မိုးကျွန်တော်ဆွေးနွေးကြည့်တာတော့ကျွန်တော်တို့ရက်တယ်ဆိုရင်ခင်ဗျားတို့ကားရက်ပေးမလားလို့ပြောတယ်ရက်ပေးမယ်ပြောဒါဆိုရင်တပတ်တူညီချက်စာတစ်ချောင်းရေးထားရအောင်လို့ဂတိနဲ့မဖြစ်ဘူးစာလိရေးထားတာအဲ့ဒါမဖြစ်ဘူးပေါ့ဒီကတော့ရပ်ပြီးချင်တယ်ဆိုအခုရှိနေတဲ့ကားညီမတကောင်းလို့မြောက်ဦးရှိနေတဲ့ကားတွေတခါလေးဆုတ်ပေးရမှာလေအခုတော့မဆုတ်ဘူးကျွန်တော်တို့တပိတ်စခန်းတင်းတာနဲ့သူတို့ကတခါလေးကားပြက်ဖို့အစီအစဉ်ရှိတယ်အဲဆိုကျွန်တော်တို့မနေ့ကျပါပဲဒီဟွာရီနဲ့ကျွန်တော်တို့အဲ့ဒီမိုက်ကမြို့နယ်မူးတွေနဲ့ဒီရဲမူးတွေနဲ့ရဲမြို့နယ်မူးတွေနဲ့ဆွေးနွေးပြီးမှပဲကျွန်တော်တို့ကသဘောတူညီချက်ရမှာကျွန်တော်တို့ကတော့
ဒ ဒေသခံအာဏာပိုင်တွေဘက်ကဆိုင်းတောင်ဘက်မှာမနေ့ဖက်မနေ့စင်တားရီမှာဆွေးနွေးမှာဖြစ်ပြီးလုံခင်းဘက်မှာတော့ညနေ3နာရီမှာဆွေးနွေးမှာဖြစ်ပါတယ်။လမ်းပိတ်ဆို့ဆန္ဒပြတာကိုမယုံသိရင်မနေ့ဖက်မှာအင်အားသုံးဖြိုခွင်းမယ်လို့လည်းသတင်းကြားနေရကြောင်းဆက်ပြောပါတယ
်။မနေ့ချင်းတော့မမသိရင်ပေါ့နော်။ဒီကျွန်တော်တို့ဆန္ဒထုတ်ဖို့မသိရင်ရဲအင်အားနဲ့ကျွန်တော်တို့ဖြိုခွင်းမှာပေါ့။အဲ့လိုတော့ကြားထားတယ်ကျွန်တော်တို့
လက်ရှိညှိနှိုင်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းဖို့ဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးဖားကန့်ဒေသကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဒါရှိလာဆိုင်ကတော့လက်ရှိအစိုးရအပြောင်းလဲကာလမှာနှစ်ဖက်ချင်းချင်းချင်းချင်းနဲ့ဆောင်ရွက်ဖို့လိုအပ်ကြောင်းပြောပါတယ
်အဓိကတော့ကျွန်တော်တို့အဲ့လမ်းပေါ်ထွက်ဆန္ဒပေါ်ထုတ်တဲ့လူတွေတွာလာရေးလမ်းကြောင်းမှာအခက်ခဲရှိလာမဲ့အနေအထားမျိုးတွေဖြစ်တဲ့ဆိုရင်အဲ့ဒီအပေါ်မှာလည်းကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုအပိုင်းတွေကိုလုပ်တဲ့လူတွေကလည်းအဲ့ပေါ်မှာနားလေဖို့လိုမယ်။နောက်ကျွန်တော်တို့ဒီအစိုးရဘက်ကလည်းအဲလုပ်ငန်းလုပ်ွက်တွေပေါ်မှာစနစ်တကျတတ်မှတ်သွားအပ်ဖို့လိုအပ်တာပေါ့။အစိုးရဘက်ကနေပြီးမှစနစ်တကျဥပဒေလမ်းကြောင်းအတိုင်းဖော်ဆောင်သွားပေးပါမယ်ဆိုတဲ့အတိုင်းအတာမျိုးတွေနဲ့သူတို့အနေနဲ့လုပ်ကြမယ်ဆိုရင်တော့အဲ့ဒါအကောင်းဆုံးဖြစ်မယ်လို့တော့ကျွန်တော်တို့မြင်တယ်လေ
။လောလောဆယ်အစိုးရဖွဲ့ပြီးချိန်ဓမ္မမုတ်ရေးရကော်မတီတွေဖွဲ့စည်းပြီးချိန်မှာလူထုတောင်းဆိုထားတဲ့အခြေအနေတွေကိုကွင်းဆင်းလေ့လာပြီးလွတ်တော်ဥက္ကဋ္ဌံတင်ပြသွားဖို့စီစဉ်ထားကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းဒေသခံပြည်သူတွေဟာလမ်းပိတ်ပြီးဆန္ဒပြတာကြောင့်မြေတဲကားတွေမောင်းနေတာနဲ့ပတ်သက်ပြီးကြောက်တူးဖို့ရေးကုမ္ပဏီတွေဘက်ကသတိထားဆောင်ရွက်တာတွေရှိပေမဲ့မြေစာပုံစွန့်ပစ်တာနဲ့ဒိုင်းနမိုက်အသုံးပြုတာတွေကိုတော့ဆက်လက်ဆောင်ရွက်နေဆဲရှိပါတယ်။ဖားကန့်ဒေသအတွင်းကြောက်စင်းတူးဖို့တာကိုရန်ညားကြီးတွေအသုံးပြုလာတဲ့နောက်မြေစာပုံပြိုကျတာနဲ့ရင်တိုက်မှုဖြစ်တာကြောင့်လူသေဆုံးတာတွေမကြာခဏဖြစ်ပျက်ခဲ့သလိုဥရုချောင်းရေရှမ်းတာလည်းဒီတိုင်းလိုဆူဆူဝါဝါဖြစ်ပွားနေပါတဲ့
ကိုမိုးစော်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုရှမ်းပြည်နယ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အကြားစစ်ရေးတင်းမာမှုအခြေအနေကိုဆက်လက်တင်ပြပေးပါမယ်ရှမ်းပြည်နယ်အတွင်းစစ်ရေးတင်းမာမှုတွေအဆုံးသတ်နိုင်ဖို့ရှမ်းပြည်တပ်မတော်တောင်ပိုင်းဘက်ကအဆင်သင့်ရှိနေတဲ့အကြောင်းပြောဆိုပေးမယ်တအောင်းပလောင်တပ်ဖွဲ့ဘက်ကတော့အခြေအနေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းတုံ့ပြန်လိုက်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့အကြားရှမ်းပြည်တမရတောင်ပိုင်းနဲ့တအောင်းပလောင်တပ်ဖွဲ့တွေအကြားမှာပြည်လည်မှုရစေရေးရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီကခေါင်းဆောင်နဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံသွားခဲ့ပြီးနောက်ပိုင်းမှာပဲအခုလိုပြောဆိုတာပါအပြည့်အစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်ကိုနိုင်ကိုဝင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီရှမ်း State Joint Action Committee ခေါင်းဆောင်တွေဖြစ်ကြတဲ့မြောက်ပိုင်းရှမ်းပြည်တမရ SSPP SSA နိုင်ငံကပူရုပ်စစ်ထင်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်စိုင်းညွတ်လွင်စင်ကြော့ပြည်သူ့စစ်သားဖွဲ့ဝင်ခေါင်းဆောင်တွေနဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA ခေါင်းဆောင်ဒုဗိုလ်ချုပ်ကြီးရွတ်စစ်တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဆွေးနွေးခဲ့ပြီးနောက်အပြစ်ရရေးတွေ့ဆုံဆွေးနွေးသွားဖို့အစဉ်သင့်ဖြစ်နေတယ်လို့ RCSS ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောဆိုလိုက်တာပါ
ဒီချမ်းနယ်မြို့လမ်းနဲ့တွေ့ဆုံဆွေးနွေးညီနိုင်ပြီးဒီရှာတော့ကိုအများအားဖြင့်ရှင်းပြဖြစ်ပါတယ်ဆိုတော့အကြောင်းအမှန်ပြီးတော့ကြေညာတော့ပါပဲဆွေးနွေးတော့ပါပဲ
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်ပလောင်တပ်ဖွဲ့တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာနေမြေပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့2015ခုနှစ်နိုဝင်ဘာလကနေအခုချိန်ထိစစ်ရေးသိမ်းမှနေခဲ့ကြတာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေဖြေလျှော့နိုင်ရေးအတွက်ဂျန်နီဖြန့်ဖြေပေးမဲ့အဖွဲ့အစည်းတွေကနေတစ်ဆင့်ချင်းညီညွတ်ရေးတည်ဆောက်သွားရမယ်လို့ဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
ခုလည်းရှိတော့ဒီစာနေဆံချီရဲမဲ့အချင်းနဲ့ကကျွန်တော်တို့အစားပြီးပြီးတော့နှမ်းနေရတယ်ဆိုတော့ဒီစက်ဖက်တွေကိုပြတ်သွားနိုင်ပြီးအရှင်းမြစ်ချင်းဆံနေနိုင်သွားရမှာရှော့ချတာနိုင်မယ်ပြတ်သွားနိုင်မယ်ဆိုတာကိုကျွန်တော်တို့အဲ့လိုပဲစဉ်းစားထားပါတယ
်စီရေးသိမ်းမှနေဆံတစ်ဖက်ဘူးအပြည့်ရပြီးညီညွတ်ရေးတည်ဆောက်နိုင်ဖို့ဟာကြားခံဖွဲ့ကလည်းညှိနှိုင်းဆောင်ရွက်သွားဖို့လိုအပ်နေတယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပြည်ထောင်စု Institute ဖွဲ့ခေါင်းဆောင်ဦးခွန်ဆိုင်ကပြောပါတယ
် APSS ကလည်းသူကအသက်ခံရပြီးတော့မှသူကသွားပြီးတော့မှ CMLE ကိုသွားဆွေးနွေးနေတယ်ဆိုတော့သူကလည်းဒီဂျင်းဂျင်းတိတ်ခါကိုသွားဆွေးနွေးတယ်။ဘာမှ CMLE ရဲ့စာတိုက်ပြီးဖြစ်ပြီးမစမ်းတိုက်ပြီးဖြစ်ပြီးသူကလည်းသွားပြီးတော့မှကျွန်တော်တို့ဓမ္မနမဗျာမောင်းထုတ်ဖို့ပြီးကြအောင်လုပ်ရမယ်ဆိုတော့လည်းသိကြလဲဖြစ်တာပေါ့။ဒီကြရဒုတိယခါကြရလို့တော့ဖက်ဖက်စီစီလေးညီကြားကနေလာတော့ဝင်လို့ပြည့်တဲ့ပေါင်းတော့ပေါ့
ရှမ်းပြည်နယ်မြောက်ပိုင်းတွင်တောင်လူမြောက်ရေးသမတော် PSLF TNLL နဲ့ရှမ်းပြည်ပြည်နယ်သူတော်ရေးကောင်စီ RCSS SSA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆဲဖို့ SSPP SSA လို့ခေါ်တဲ့မြောက်ပိုင်းရှမ်းပြည်သမတော်ရှမ်းပြည်သုံးသက်ရေးပါတီကနေဂျာဝင်ညှိနှိုင်းပေးမယ်လို့ဖေဖော်ဝါရီလ23ရက်နေ့ရက်စွဲနဲ့သဘောထားညင်ညာချက်လည်းထုတ်ပြန်ထားပါတယ်တောင်ပလောင်နေနဲ့ကတော့ညှိနှိုင်းရေးကော်မတီတွေရလှုပ်ဆောင်ချက်နဲ့ပတ်သက်ပြီးထင်မြင်ချက်ပေးဖို့စုံးနေသေးတယ်လို့ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးရာရှိဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ် ဒီအန်လေးလေးအနေနဲ့ညှိနှိုင်းရေးကော်မတီတွေရဲ့ကမ်းလှမ်းချက်တွေကိုစောင့်ကြည့်သွားရမှာဖြစ်ပြီးလက်တလောထင်မြင်ချက်ပေးဖို့စုံးနေသေးတယ်လို့ပူကြီးတိုက်ကျော်ကပြောဆိုခဲ့တာပါရှမ်းပြည်ပူပေါင်းရေးကော်မတီဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမ္မတခေါင်းဆောင်တို့ကနေမနေ့ကတွေ့ဆုံမှုမှာတိုက်ပွဲရပ်တန့်ရေးကိစ္စအပြင်အနာဂတ်နိုင်ငံရေးမှာပူပေါင်းလက်သွဲဆွေးနွေးသွားကြဖို့နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုပူပေါင်းပြီးအကူအညီပေးဆောင်သွားဖို့အရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်လက်ရှိမှာတော့တောင်းမလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမ္မတတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်နန်းခမ်းမြို့နယ်ထဲကကျေးရွာသား900လောက်ဟာမိုင်းဝီကျေးရွာသွင်းမှာစစ်ပြေးဒုက္ခသည်ဖြစ်တင်းရှောင်နေကြရတယ်လို့ကြောင်မဲမြို့နယ်တော့ဆန်ကျေးရွာပတ်ဝန်းကျင်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကျေးရွာသား200ကျော်ဟာလည်းကြောင်မဲမြို့ပေါ်ကစစ်ပြေးတင်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
တော်ရရှိများရှင်ဒေါက်ဆဆုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပေမဲ့လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်ဖို့မြန်မာနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်။အပေးယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲ။အစိုးရတဲ့ဖွဲ့ဖို့လာပိုင်းလောက်သာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်ပါမလားဆိုတာတွေကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထားမှန်ဖိတ်ခေါ်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ကူရတဲ့တင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးပါမယ
်။ကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာ့ချ်မှာဒီကနေ့စတင်ကျင်းပမယ့်အမေရိကန်နဲ့အာဆီယံအရှေ့တောင်အခြားနိုင်ငံများတင်ထိပ်သီးညီလာခံကိုအမေရိကန်သမ္မတဘရက်အိုဘားမားကအင်ရှင်အဖြစ်လက်ခံကျင်းပပေးသွားမှာဖြစ်ပြီးအာဆီယံအတွင်းမှုချုပ်နဲ့လည်းသီးခြားထိပ်သီးဆွေးနွေးပွဲတစ်ရက်ကျင်းပသွားဖို့ရှိနေပါတယ်။တရုတ်နဲ့ဂျပန်နိုင်ငံပြည်ရင်ကုန်သွယ်ရေးလုပ်ငန်းတွေမှာစုစုပေါင်းဒေါ်လာ 1.4 ထရီလီယံငွေကြေးလက်ပတ်မှုရှိပြီးလူဦးရေတန်း620ရှိတဲ့အာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ထိပ်သီးညီလာခံအတွင်းသမ္မတဥပမာမင်ကွန်းပြောကြားမှာဖြစ်ပါတယ်။တူရကီနယ်စပ်တောင်ပိုင်းကီလိုမီတာအနည်းငယ်အကွာမှာရှိတဲ့အဇစ်မြို့ကိုစီးရီးယားလက်နက်ကိုင်တပ်တွေလက်ထက်အရောက်ခံမှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူးကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်ကကူညီထောက်ပံ့ပေးနေတဲ့ခတ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတူရကီကဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ခတ်တပ်ဖွဲ့တွေအနေနဲ့ဒီအနီးအနားလေးတဲ့စခန်းတွေကနေမဆုတ်ခွာဘူးဆိုရင်တူရကီတပ်ဖွဲ့တွေကအဲ့ဒီလေးတဲ့စခန်းကိုအသုံးပြုလို့မရတော့အောင်လုပ်ပစ်မယ်လို့ဝန်ကြီးချုပ်ဒါဗူဒါဂလူးကပြောဆိုခဲ့ပါတယ်။ Israel ဝန်ကြီးချုပ်ဟောင်းအေဟုအိုမာဟာလက်စားမှုဥပဒေအလွဲသုံးစားပြုမှုနဲ့ထောင်ဒဏ်16လဒီကနေ့စတင်ကျခံရပါတယ်။အသက်80အရွယ်ဝန်ကြီးချုပ်ဟောင်းကတော့သူ့မှာအပြစ်မရှိကြောင်းဒီဗီဒီယိုတစ်ခုကိုထုတ်ပြန်ခဲ့ပါတယ်။ဒီကနေ့ဖေဖော်ဝါရီလ15ရက်တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုရဲ့သမ္မတနေ့ဖြစ်တာကြောင့်နိုင်ငံတော်ဝန်စာသင်ကျောင်းတွေဝန်ထမ်းတွေဒီကနေ့မှအားလိုက်ရရပါတယ်။သမ္မတနေ့ကိုအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတ George Washington ရဲ့မွေးနေ့အဖြစ်တည်ထားကြတာဖြစ်ပါတယ်ခင်ဗျာ။
တည်ရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမူမှာမှစုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မရှာဖောင်ပါ
This program has come to you from the Voice of America, Washington.